ကိုပိုင်အုပ်ချုပ်ရေးရာထိုင်ဝမ်ကျွန်းပေါ်ကိုပြန်တမ်းလာမယ်တရုတ်နိုင်ငံဘက်ကစီးရေးဆိုင်ရာဘလို့အရောက်မျိုးကိုမဆိုပြစ်ချမှာဖြစ်တဲ့ကြောင်းထိုင်ဝမ်ကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်အခုထိတော့အမေရိကန်လေကြောင်းနယ်နိမိတ်ကိုကျူးကျော်လာခဲ့တဲ့ထောက်လိုင်းရေးမိုးပြံပူပေါင်းလိုမျိုးတွေကိုမတွေ့ရသေးဘူးလို့ထိုင်ဝမ်ထောက်လိုင်းရေးအကြီးအကဲဖြစ်တဲ့ထိပ်တန်းစစ်တပ်အရာရှိဗိုလ်ချုပ်ဟွမ်ဝင်ချင်းကသတင်းတော်တွေကိုပြောပါတယ်ထိုင်ဝမ်ကောင်းဝင်မှာတွေ့ရတဲ့ရှိတဲ့မိုးပြံပူပေါင်းတွေဟာမိုးလေဝသစူးစမ်းလေ့လာရေးပေါ်လုံးတွေသာဖြစ်တဲ့ကြောင်းသင်ငယ်ပြီးအလေးချိန်မရှိသလိုပင်လယ်ရေမြက်တွေပြင်အထက်မြင့်တက်သွားတဲ့အချိန်ပေါက်ကွဲသွားလိမ့်ရှိတဲ့ပူပေါင်းတွေဒါဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီတော့တွင်ဂျပန်နိုင်ငံကလည်းဂျပန်နိုင်ငံပိုင်နေကြောင်းနယ်နိမိတ်တွင်ပြီးခဲ့တဲ့နှစ်ပိုင်းတွေတွင်အမျိုးကြီးမသိအရာဝတ္ထုတချို့ပြန်တန်းနေခဲ့ပြီးဒါရီယာတရုတ်နိုင်ငံဘက်ကထောက်လိုင်းမိုးပြံပူပေါင်းတွေဖြစ်နိုင်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်2019နိုဝင်ဘာ2020ဇွန်နဲ့2021စက်တင်ဘာလတွေတွင်မိုးပြံပူပေါင်းတရံအရာဝတ္ထုတွေဂျပန်နိုင်ငံကောင်းကင်မှာပြကြတဲ့အကြောင်းတရုတ်နိုင်ငံဘက်ကဒါရီနဲ့ပတ်သက်လို့ပြန်လည်ဖြည့်ရှင်းဖို့ဂျပန်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်